ကမ္ဘာ့ဗလဘောလုံးပြိုင်ပွဲမှာဆာဗီးယားကဂျာမနီကိုတကူးကုန်းရှိနေအနိုင်ရသွားပြီးအမေရိကန်နဲ့ဆလိုဗီးနီးယားတို့က2ဂိုးစီအင်္ဂလန်နဲ့အယ်ဂျီးရီးယားတို့ကဂိုးမရှိသေးချသွားကြပါတယ်။ဂျာမန်အသင်းကပယ်နယ်တီရခဲ့ပေမဲ့ဆာဗီးယားကိုယ်တော်ကာကွယ်လိုက်နိုင်တဲ့အတွက်ဂိုးမရရှိခဲ့ပါဘူး။ဂျာမန်ရှေ့တန်းသူဘီယာမြူနစ်အသင်းကမီရိုစလာဖ်ကလိုစီအထောက်ခံရတဲ့အတွက်ကြာအချိန်မိနစ်60လောက်ကိုဂျာမန်အသင်းဟာ10ရောက်နဲ့ကစားသွားခဲ့ရတာပါ။အမေရိကန်နဲ့ဆလိုဗီးနီးယားတို့ပွဲမှာတော့အမေရိကန်အသင်းရှေ့တန်းသူမော်ရစ်အီဒူကတတိယဂိုးသွင်းယူခဲ့ပေမဲ့သူ့ကိုပြစ်ဒဏ်ဘောတတ်မှတ်ခဲ့တဲ့အတွက်ဂိုးမရခဲ့ပဲ2ဂိုးစီတေးချသွားခဲ့တာဖြစ်ပါတယ်။ဒီပြစ်ဒဏ်ဘောကအငင်းပွားစရာပြစ်ဒဏ်ဘောဖြစ်နေပါတယ်။ကမ္ဘာဖလားဘောလုံးပွဲမှာပါဝင်ရှင်ပြိုင်နေတဲ့မြောက်ကိုရီးယားဘောလုံးသမား၄ယောက်ထွက်ပြေးကြတယ်ဆိုတဲ့သတင်းကိုကမ္ဘာဖလားဖွဲ့စီဇန်2 FIFA ကညှင်းဆိုလိုက်ပါတယ်။ကမ္ဘာဖလားဘောလုံးဖွဲ့ချုပ်ကမြောက်ကိုရီးယားအသင်းကဆက်သွယ်ရေးရရှိကိုမြင်းမြတ်တဲ့အခါသူကညှင်းဆိုခဲ့တယ်လို့ FIFA ပြောရေးဆိုခွင့်ရှိသူ Nicholas Maincourt ကပြောပါတယ်။အင်္ဂါနေ့ကဘရာဇီးနဲ့ကစားတဲ့ပွဲမှာဘောလုံးသမား၄ယောက်ကိုပြက်ကွက်လို့စီးရင်တင်ခဲ့ရာကအခုလိုကောလာဟလထွက်ခဲ့တာဖြစ်ပါတယ်။ AB သတင်းဌာနကမြောက်ကိုရီးယားအသင်းလေ့ကျင့်နေတာကိုတော့ကြည့်ရှုတဲ့အခါမှာတော့အဲ့ဒီဘောလုံးသမား၄ယောက်လုံးလေ့ကျင့်နေတာကိုတွေ့ခဲ့ရပါတယ်။